တော်ရရှင်များခင်ဗျာဒီကနေ့ခရစ်ယာန်တွေယုံကြည်ကိုးကွယ်နေကြတဲ့ဖန်ဆင်းရှင်ထာဝရရှင်မြတ်စွာဘုရားသခင်ဟာဘယ်လိုဘုရားရှင်မျိုးဖြစ်တော်မူပါသလဲသူ့ကိုယုံကြည်တဲ့သူ့ရဲ့သားသမီးတွေဘလောက်ပဲအဖြစ်တွေကျူးလွန်နေပါစေသီးခံတော်မူပါတယ်ကရုဏာထားတော်မူပါတယ်အမျက်ထွက်တော်မူပါဘူးတနာတော်မူတာကြောင့်အဖြစ်အလုံးစုံကိုနက်နဲတဲ့ပင်လယ်ထဲကိုချပစ်တော်မူတဲ့ဘုရားရှင်ဖြစ်တော်မူတဲ့အကြောင်းဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာနာဂတ်တိချံအခန်းကြီး9အခန်းငယ်14ကနေအခန်းငယ်20အထိကိုဒီကနေ့သင်သိရတော့တမချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်တစ္ဆာစောင့်တော်မူသောဘုရားကရုဏာကျေးဇူးပြုတော်မူခြင်းကိုစီရင်တော်မူမဲ့အကြောင်းမိခာနာဂတ်တိချံအခန်းကြီး9အခန်းငယ်14ကနေအခန်းငယ်20အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်တင်ပြထားပါတယ
်သင်သိရတော့တမချမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာအနန္တတကုရှင်ဘုရားသခင်ဖြစ်တော်မူခြင်းကြောင့်ဆိုပြီးတော့ထောမနာပြုသောချီးမွမ်းသံမိမိမှတစဉ်ဖော်ပြလာတဲ့ယူပါယုံနဲ့ဗျာဒိတ်တော်တို့အရာစိတ်သက်သာစရာဆိုလို့လေတခုမှမရှိတဲ့အတွက်ကြောင့်ငါ၌အမင်္ဂလာပဲဖြစ်လိုက်ပါတော့ဆိုတဲ့ညှိတွားမိတန်သံရုပ်ပြက်ဆင်းပြက်ဖြစ်နေပါသောမိမိရဲ့ဣတရီလလူမျိုးတော်လူအဖွဲ့အစည်းရဲ့ဖြစ်ပျက်နေပုံတွေကြောင့်အာမလို့အာမရညှိတွားမိတန်သံတွေကြွေးကြော်အဖန်ပြုခြင်းအဖန်တွေနဲ့အတူမိခာအမည်ရှိပရောဖက်ကြီးရဲ့နောက်ဆုံးပိတ်အနာဂတ်ကျမ်းဟာဒီကနေ့ဆိုရင်တော့ဏိဂုံးချုပ်ရမယ့်အပိုင်းကိုရောက်ရှိလာပါပြီ။ပြီးခဲ့တဲ့သင်ခန်းစာမှာဆိုရင်မိခာအနာဂတ်ဟာသူ့ရဲ့အနာဂတ်ပြုချိန်နဲ့မရှိမနှောင်းမှာအာရှူရီဆိုတဲ့လူမျိုးကြီးတစ်ခုရဲ့ဗိုလ်ကျဆိုးမှုအနိုင်ကျင့်ခံရမယ့်အကြောင်းတွေနဲ့တကွာ။အဖဖျားသခင်ရဲ့စီရင်တော်မူသမျှအပြစ်ဒဏ်အလုံးစုံတို့ဟာသူ့ကိုနောင်တနဲ့တိုးဝင်ချင်းကပ်ရင်မျောလင့်ခြင်းရှိလျေ။သူကိုကိုးကွယ်ခိုလှုံနှိုင်သူတို့အဖို့မကြခင်အချိန်မှလွတ်မြောက်သွားရမှသာလျှင်ဖြစ်တယ်။အာရှုရီတို့နဲ့ဥပမာပြုရမယ်ဆိုရင်လေဣသရေလကိုကျွန်ပြုတ်ဆိုးမိုးခဲ့တဲ့ဒီအာရှုရီတွေကိုယ်တိုင်ဟာဒီအာရှုရီလူမျိုးတွေကိုယ်တိုင်ဟာဘုရားသခင်ရဲ့တံပြန်အပြစ်စီရင်ခြင်းကိုခံစားရပြီးသကားလအဖဘုရားသခင်ဤဘုံတကူအာနုဘော်တော်တို့ရဲ့အကြောင်းကိုဒီရန်သူတွေကိုယ်တိုင်ဟာနားလေကုန်ကြရလိမ့်မယ်ဆိုတာတွေကိုတင်ပြပေးသွားခဲ့ပြီဖြစ်ပါတယ်။ဟုတ်ပါတယ်။ငါမူကားထာဝရဘုရားကိုမျှော်လင့်မည်။ငါကိုကယ်တင်တော်မူသောဘုရားသခင်ကိုငါခိုလှုံမည်။ငါဤဘုရားသခင်သည်ငါစကားကိုနားထောင်တော်မူမည်။အချင်းရန်သူငါအပေါ်မှာဝါကျွားဝမ်းမြောက်ခြင်းမရှိစေနှင့်ငါလဲတော်လဲထာအောင်မည်။မှောင်မိုက်၌ထံရတော်လေထာဝရဘုရားသည်ငါ၏အလင်းဖြစ်တော်မူလိမ့်မည်ငါသည်ထာဝရဘုရားကိုပြစ်မှားသောကြောင့်အမျက်တော်ကိုခံရ၏ငါအမှုကိုစစ်ကြော၍တရားဆုံးဖြတ်တော်မမူမီတိုင်အောင်ငါခံရ၏ငါကိုအလင်းတဲသို့ထုတ်၍နေရာပေးတော်မူသောအဖြစ်ဖြောင့်မတ်ခြင်းပါရမီတော်ကိုငါမြင်ရလိမ့်မည်သင်၏ဘုရားသခင်ထာဝရဘုရားကအဘယ်မှရှိသနည်းဟုမေးသောငါယံသူသည်ထိုအမှုကိုမြင်၍ရှက်ကြောက်လိမ့်မည်သူ၌ငါစိတ်ပြေလိမ့်မည်သူသည်လမ်းမှာရှွန့်ခဲ့သူကြော်နှင်းခြင်းကိုခံရလိမ့်မည်တဲ့တခါဆက်လက်ပြီးတော့မိခာအနာဂတ်ကျမ်းဖော်ပြလိုက်တာကတော့အလွန်အလွန်အလန့်ကွာဝေးပြီးတော့အခုကျွန်တော်မိတ်ဆွေတို့ပင်လျင်မိနိုင်ပွဲမရှိပါသောအနာဂတ်မြင်ကွင်းပဲဖြစ်တာကိုတွေ့ရပြန်ပါလေဟုတ်ပါတယ်အဖဖျားသခင်ဤနေရဲ့သို့မဟုတ်ထိုနေရဲ့ဆိုပြီးတော့နှုတ်ကပတ်တော်မှာမကြာခဏဖော်ပြလေးရှိတဲ့ကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်မဲ့အချိန်ကာလမှာကမ္ဘာလူသားများအလုံးတို့ဟာဣသရေလနယ်မြေကိုစုယုံရောက်ရှိလာကြပြီးသကာလအသက်ရှင်တော်မူသောအဖဖျားသခင်ကိုကိုးကွယ်ဝတ်ပြုလာကြလိမ့်မယ်ဆိုတဲ့အနာဂတ်ရေပဲဖြစ်တယ်လို့ကျွန်တော်တို့ရှင်းပြခဲ့တဲ့အပိုင်းဖြစ်ပါတယ်။သင်ဤမြို့ရိုးတည်သောကာလပြီးရောက်လိမ့်မည်။အမိန်တော်အရှိန်ကုန်လိမ့်မည်။ထိုကာလ၌အာရှုရိပြည်နှင့်အဲဂုတ်ထွေမြို့များမှ၎င်းအေဂုတ်သူပြည်နှင့်မြစ်ကြီးစက်ကြားအရက်မှ၎င်းပင်လေကန်းနာအရက်ရက်တောင်ကြီးရင်အရက်ရက်တို့မှ၎င်းသင့်ထန်သူလာကြလိမ့်မည်ထို့သို့မဖြစ်မီပြည်သူပြည်သားပြုမိသောဒုစရိုက်အပြစ်ကြောင့်ပြည်တော်သည်လူစိတ်ညာလျက်ရှိရလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့မိခာအနာဂတ်ကျမ်းစာရဲ့ဤကုန်းဖြစ်တဲ့ဒီကနေ့သင်ခန်းစာမှာကတော့ကျွန်တော်တို့ဟာမိခာပရောဖက်ကြီးရဲ့ရှေ့သို့မျှော်တဆုပန်သခြင်းဆိုတဲ့အပိုင်းအခြားကလေးနဲ့အစပြုသွားကြရမှာဖြစ်ပါတယ်။ဒါကြောင့်မလို့မိခာအနာဂတ်ကျမ်းအခန်းကြီး9ရဲ့အငယ်14ကအဆိုကိုစတင်နားဆင်ကြည့်ကြပါစို့။ကိုတော်ဤလူဒီဟုသောအပေါင်းအဖော်မရှိဘဲတ ောတွင်ကရမေလတောင်ပေါ်မှနေရသောအမွေတော်သိုးစုကိုသိုးဒိန်နှင်တန်နှင်ထိန်တော်မူပါရှေးကာလ၌ရှိသကဲ့သို့ဘာရှန်ပြည်နှင့်ဂီလတ်ပြည်၌ကျက်စားသောအခွင့်ကိုပေးတော်မူပါတဲ့ကိုရော်ဤလူဟုဆိုရပါသောဘုရားသခင်ချီးမြှောက်ထားပါသောလူမျိုးတော်ဟာတရားစီရင်ခြင်းကိုခံလိုက်ရပြီအမျက်တော်အရှိန်လည်းငြိမ့်သွားပြီဒါကြောင့်တရားစီရင်ခြင်းကိုဖော်ပြတဲ့ကရမေလတောင်ပေါ်မှာအားငယ်ပြီးတော့ကြံရစ်နေခဲ့ပါသောလူမျိုးတော်အတွေ့နှစ်သိမ့်ခြင်းကိုပေးတော်မူပါဆရာကိုဟစ်အော်အသနာခံလိုက်တဲ့အသံကြွေးကြော်မြစ်တရက်ခံပန်ကြားလိုက်သောအသံတစ်ချိန်တည်းမှာပဲသူ့စကားကိုလည်းဘုရားသခင်ဟာနားညောင်းမှအမှန်ပဲလို့ယုံကြည်မှုအပြည့်အဝရှိတဲ့အသံမျိုးနဲ့ဖော်ပြပေးလိုက်ခြင်းဖြစ်ပါတယ်ဟုတ်ပါတယ်ကိုတော်ဤလူသည်ဟူသောအပေါင်းအဖော်မရှိပဲတော်တွင်ကရမေလတောင်ပေါ်မှနေရသောအမွေတော်သိုးစုကိုသိုးရင်းနှင်တန်နှင်ထိန်တော်မူပါရှေးကာလ၌ရှိသကဲ့သို့ဘာရှန်ပြည်နှင့်ဂီလတ်ပြည်၌ကျက်စားသောအခွင့်ကိုပေးတော်မူပါအခုအပိုင်းမှဖော်ပြလိုက်တဲ့သိုးရင်းနှင်တန်ဆရာဟာပြီးခဲ့တဲ့အခန်းကြီး6အငယ်9မှတုန်းကဖော်ပြခဲ့တဲ့အမျက်တော်ကိုကိုစားပြုထားတဲ့လန်ဒန်နဲ့အင်္ဂလိပ်လိုအသုံးအနှုန်းချင်းတူညီနေပါ रे ဟုတ်ပါ रे အင်္ဂလိပ်လို rod ဆိုတဲ့ဝေါ်ဟာရတစ်မျိုးတည်းကိုပဲနှစ်ပိုင်းခွဲပြီးတော့ဖော်ပြထားခြင်းဖြစ်ပါ रे တနည်းအားဖြင့်ဒီလန်ဒန်တော်ဟာအမျက်တော်ရဲ့လန်ဒန်အဖြစ်အပြစ်ပေးနိုင်တယ်လို့ဒီလန်ဒန်တော်အားဖြင့်ပင်လျှင်ကွဲကာစောင့်ထိန်မဆသနာနိုင်တော်မူတယ်ဆိုတာကိုသတိရစီခြင်းပါ रे မိတ်ဆွေအပေါင်းတို့ဒါကြောင့်မို့လဲ23ခုမြောက်သောဆာလံမှာကြည်လိုက်မယ်ဆိုရင်အကယ်၍သေမင်းရိတ်လွှမ်းမိုးရာကျိုင်းတဲသူရှောက်သွားရတော့လေဘေးအန္တရာယ်ကိုမကြောက်ပါအကြောင်းမူကားကိုတော်သည်အကျွန်ုပ်နှင့်အတူရှိတော်မူသည်ဖြစ်၍လန်ဒန်တော်နှင့်တောင်ပွေးတော်သည်အကျွန်ုပ်ကိုချမ်းသာစေပါ၏တဲ့ရှင်းနေပါပြီနော်ကာကွယ်ဆောင်ထိန်တော်မူခြင်းပြုနိုင်သောသိုးဒိန်နှင်တန်ရဲ့အကြောင်းလန်ဒန်တော်ရဲ့အကြောင်းဖြစ်ပါလေမပြီးသေးပါဘူးနော်အာရှုရိလူမျိုးတွေရဲ့လက်ထက်မှာအဖဖျားသခင်ရဲ့အမျက်တော်လန်ဒန်ကိုထဲ့ပေးပြီးတော့လူမျိုးတော်ကိုအပြစ်စီရင်စေခဲ့တယ်ဆိုတာကြတော့ဒါဟာဒီသိုးဒိန်နှင်တန်နဲ့ပဲအပြစ်ပေးခြင်းအကြောင်းကိုဖော်ပြခြင်းပဲပေါ့ဒါကိုမနေ့ကကျွန်တော်လေ့လာခဲ့တဲ့ဟေရှာယအနာဂတ်ကျမ်းအခန်းကြီး30ထဲမှာပဲရှင်းလင်းပြတ်သားစွာပြန်ပြီးတော့ခန်းစားထိတွေ့နိုင်ပါ रे ဟေရှာယအနာဂတ်ကျမ်းအခန်းကြီး30အငယ်5နဲ့6အာရှုရိလူသည်အမင်္ဂလာရှိ၏ငါအမျက်ဤလန်တန်ဖြစ်၏သူကင်သောတောင်ဖွေးသည်ငါတံပေးเสียဖို့ဖြစ်၏အရမလူမျိုးရှိရာသို့သူ့ကိုငါစီလွတ်မည်ငါအမျက်ခံရာလူစုကိုလူယူဖြစ်စီ၍လမ်း၌ရှွန့်ကိုကဲ့သို့ကြော်နှင်းစေခြင်းဟာသူ့ကိုငါမှားထားမည်တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ရှေးကာလ၌ရှိသကဲ့သို့ဘာရှန်ပြည်နှင့်ဂီလတ်ပြည်၌ကျက်စားရသောအခွင့်ကိုပေးတော်မူပါမိခါရဲ့စုတောင်းတန်နဲ့မှာပါဝင်လာပါလေ။ဘာရှန်ပြည်ဂီလတ်ပြည်ဆိုတာတွေ့ဟာဂါလိလဲပင်လယ်ရဲ့တောင်ဘက်ဣသရေလနယ်မြေမှာအသာယာဆုံးနဲ့မြက်ခင်းပြင်အစိမ်းလန်းဆုံးအရက်ဒေသကြီးဖြစ်တယ်ဆိုတာကိုကျွန်တော်တို့သိနာလေထားရပါလေ။ဂီလတ်ရဲ့ဒေသကံသိုးမွေးတွေစိတ်မွေးတွေဟာအလွန်ရှည်လျားတယ်လှပါလေ။တနည်းအားဖြင့်တရိတ်ဆန်တို့ပင်လျင်ပို၍ကြီးပွားရာအရာပါရဝပြောလွန်းသောအရာဖြစ်တယ်ဆိုရကိုအတိတ်ကျမ်းစာတွေမှာကျွန်တော်တို့တွေ့ရသလိုဘာရှန်ဆိုတဲ့အရာမှာလေလူတွေဟာအလွန်ကြီးပွားချမ်းသာကြတယ်ဆိုရကိုကျွန်တော်တို့ဟာနှုတ်ကပတ်တော်ဓမ္မသမိုင်းသင်ခန်းစာတွေအရာနားလည်ရပါတယ်တစ်ချိန်တည်းမှာအဲ့ဒီဘာရှန်အရာကချမ်းသာကြွယ်ဝသူတွေဟာနွားတွေလောက်ကိုမိုက်မဲခဲ့ကြတယ်ဆိုပြီးတော့ဘာရှန်နွားများရဲ့လို့အမှုအနာဂတ်မှာတဆင့်အပြစ်တင်ရှုံချခြင်းအဖန်တွေကိုလေကျွန်တော်တို့ကြားခဲ့ကြရတာဟာသိပ်ပြီးမဝေးကွာလှသေးပါဘူးမိတ်ဆွေအပေါင်းတို့အခုမိခါပရောဖက်ကြီးရဲ့တောင်းစုဆန္ဒဟာသူခေတ်သူအခါမှာဣသရေလရဲ့တောင်ဘက်မြောက်ဘက်မခွဲလူမျိုးတော်တစ်ခုလုံးခံစားရမယ့်ဒုက္ခဆင်းရဲခြင်းတွေပြီးမြောက်သွားတဲ့အချိန်တနည်းအားဖြင့်ကျွန်အဖြစ်မှလူမြောက်ချိန်အတွက်တောင်းစုဆန္ဒဖြစ်သလိုရှေးလျားသောကမသမိုင်းအတွင်းဒီလူမျိုးတော်ကိုသနာသဖြင့်ကယ်တင်တော်မူပါဆိုတဲ့ဆုတောင်းလည်းဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တနည်းအားဖြင့်ပရောဖက်ကြီးမိခါဟာသူ့လူမျိုးအတွက်အလွန်စိတ်ထိခိုက်နေတယ်ဆိုတဲ့ပုဂ္ဂိုလ်ရေးခံစားချက်ကိုဒီကျမ်းရဲ့အစမှတွေ့ကြရပြီးဖြစ်တယ်လို့လူမျိုးတော်အားလုံးရဲ့ကိုစားသူ့စိတ်ဟာကြေကွဲနေတယ်ဝင်းနေနေတယ်။လူမျိုးတော်ကိုစားသူ့ရဲ့မျှော်လင့်ချက်များဟာအားကောင်းနေတယ်။ လူမျိုးတော်အတွက်ကိုစားခံမေတ္တာစိတ်တွေကိုမွေးမြူရင်းနဲ့သူတောင်းစုတို့ပြေဝဆုံနေရမယ်ဆိုတဲ့ယုံကြည်ခြင်းအပြည့်အဝရှိနေတယ်ဆိုတာကိုပြီးခဲ့တဲ့အငယ်9နဲ့8တို့မှာကျွန်တော်ရှင်းလင်းစွာတွေ့ကြရပြီးဖြစ်ပါတယ်။ငါမူကားထာဝရဘုရားကိုမျှော်လင့်မည်။ငါကိုကယ်တင်တော်မူသောဘုရားသခင်ကိုငါခိုလှုံမည်။ငါဤဘုရားသခင်သည်ငါစကားကိုနားထောင်တော်မူမည်။အချင်းယံသူငါအပေါ်မှာဝါကြွားဝတ်မြောက်ခြင်းမရှိနှင့်ငါလဲတော်လဲထာအောင်မည်။မှောက်မိုက်၌ထိုင်ရတော်လဲထာဝရဘုရားသည်ငါဤအလင်းဖြစ်တော်မူလိမ့်မည်တဲ့ဟုတ်ပါတယ်အားငယ်ဆိုရင်ခြင်းတွေဝန်းနေပူဆွေးခြင်းဒီတဲကပဲဝိညာဉ်သတ္တိကတော့အပြည့်ရှိနေတယ်သူ့တောင်းစုတို့ပြည့်ရမယ်ဆိုတဲ့ယုံကြည်ခြင်းခွန်အားသူ့ရဲ့ယင်တဲမှာပွားများလျက်ရှိနေပါတယ်မိတ်ဆွေအပေါင်းတို့သခင်တုံ့ပြန်ဗျာဒိတ်သံဆိုတဲ့အပိုင်းကလေးကိုဆက်လက်ကူးသန်းသွားပါရစီဟုတ်ပါတယ်အခုအသံတော်ဟာမိခာပရောဖက်ရဲ့စိတ်ကူးမိခာပရောဖက်ရဲ့ယင်တွင်ခံစားချက်တွေနဲ့မဟုတ်တော့ဘဲနဲ့အဖဖျားသခင်ထံတော်မှဗျာဒိတ်များအတိုင်းမိခာမှာတစင့်ပြုတ်လိုက်တဲ့မှတ်တမ်းစုဖြစ်တယ်အဖဖျားသခင်ပေးသနာလိုက်သောအဖြေပဲဖြစ်တယ်လို့ကျွန်တော်တင်ပြလိုက်ပါရစေမိခာအနာဂတ်ကျမ်းအခန်းကြီး9အငယ်15မှ18သင်သည်အဲဂုတ်တုပြည်မှထွက်သောနေ့၌မြင်သည့်အတိုင်းတပံအံ့ဩပွေသောအမှုတို့ကိုငါပြမည်လူအမျိုးမျိုးတို့သည်ငါဤလူတို့၌ရှိသမျှသောတကိုးကိုမြင်၍မိမ့်မောတွေဝေလျက်မိမိနှုတ်ကိုလက်နှင့်ပိတ်၍နာပင်ကြလိမ့်မည်။မွေကဲ့သို့မြေမှုန့်ကိုရက်၍တီကဲ့သို့တွင်းတဲ့ကတုံလှုပ်လျက်ထွက်ကြလိမ့်မည်။ငါတို့ဘုရားသခင်ထာဝရဘုရားကို၎င်းသင်ကို၎င်းကြောက်ရွံ့ကြလိမ့်မည်။မိတ်ဆွေတို့တာရှင်အပေါင်းတို့အာရှုရိနိုင်ငံကြီးရဲ့လက်အောက်ကနေလွတ်မြောက်ခြင်းဆရာဟာဘာမှထင်းထင်းရှားရှားမရှိခဲ့သလိုဘာဘူးလုံးနိုင်ငံတော်လက်အောက်ကလွတ်မြောက်ခြင်းဟာလေတုံလှုပ်ခြောက်ခြားပွေအဆင့်မရှိခဲ့ပါဘူးအဲ့ဒီအတိုင်းပါပဲနှစ်ပေါင်းထောင်ချီပြီးတော့တိုင်းပြည်ကိုစွန့်ခဲ့ရပါတော့ဂျူးလူမျိုးတို့ရဲ့19ရာစုအကုန်မှတိုင်းပြည်တဲ့ကိုခိုးပြီးတော့ပြန်ဝင်တိတ်တဆိတ်လူစုတူရကီနဲ့အင်္ဂလိပ်တို့စီကလွတ်လပ်ရေးကိုတိုက်ခိုက်ရယူခဲ့ရတာမြန်မောက်ခေတ်စစ်ပွဲကြီးတွေအတွေ့မှအောင်နိုင်ရတာတွေဟာလေအံ့ဩစရာမယုံနိုင်စရာအစင်းလို့ကျွန်တော်မသတ်မှတ်နိုင်ပါဘူးအံ့ဩတုံ့လှုပ်ပွဲမယုံနိုင်ပွဲကောင်းလောက်အောင်လွတ်မြောက်ရခြင်းကျွံဘဝကိုယုံထွက်နိုင်ခြင်းဆိုတဲ့အလွန်ပီပြင်းတဲ့အတိတ်သမိုင်းမြင်ကွင်းရဲ့လို့သမိုင်းမှာတစ်ခုတည်းပဲရှိပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီမြင်ကွင်းကတော့တခြားမဟုတ်ပါဘူးအေဂုတ်ထုပြည်မှထွက်မြောက်ရခြင်းမြင်ကွင်းသာလျှင်ဖြစ်ပါလေမောရှေဥဆောင်၍ထွက်မြောက်ခြင်းပဲပေါ့ဟုတ်ပါရဲ့အေဂုတ်ထုဤကျွန်းလောင်းရေးဆရာဟာစာရမဏေဤအပြစ်နွန်တွင်အဖြစ်သတ်မှတ်ထားပြီးတော့ထွက်မြောက်ရခြင်းဟာအပြစ်အနှောင်အဖွက်မှလွတ်မြောက်ရခြင်းဖြစ်တယ်ဒီထွက်မြောက်ရခြင်းဟာပတ္တခါသိုးတငယ်ရဲ့အသွေးတော်နှင့်ပူဇော်၍လွတ်မြောက်ခြင်းဖြစ်တဲ့အတွက်ကြောင့်ကယ်တင်ရှင်သခင်ခရစ်တော်ဤအသွေးတော်အားဖြင့်လူသမိုင်းသည်လူသတ္တဝါအပေါင်းတို့သည်အပြစ်မှလွတ်မြောက်ခွင့်ရသည်ဆိုတဲ့ဓမ္မရေးအနှစ်သာရကိုပါဆောင်ကျင်းစေသောလွတ်မြောက်ခြင်းပဲဖြစ်ပါ रे ဣသရေလဒီဟုသောလူမျိုးတော်မှတဆင့်အဖဖျားသခင်လောကကဘာမီတပွန်းသူသိကြစေသောကယ်တင်ရှင်ယေရှုတော်ရဲ့ပုံသက်တွေပဲဖြစ်ပါ रे မိတ်ဆွေအပေါင်းတို့အဲ့ဒီလိုအေဂုတ်ထုနိုင်ငံမှထွက်မြောက်ရသောနေ့ဆိုပြီးတော့မိခာအနာဂတ်ရဲ့ဖော်ပြချက်အရာအောပွေသောနောက်ထပ်အမှုဆရာမရှိခဲ့သေးခြင်းဆရာကိုကျွန်တော်သတိပြုမိနိုင်ကြပြီတော့ဒီအနာဂတ်ဟာဖြင့်နောက်ထပ်ပြည့်စုံရအောင်မဲ့အနာဂတ်သာလျှင်ဖြစ်တယ်။ကြံရင့်နေသေးသောအနာဂတ်သာလျှင်ဖြစ်တယ်။အေဂုတ်ထုနိုင်ငံကြီးဟူသောအီဂျစ်နိုင်ငံကြီးရဲ့ကျွံဘဝမှလွတ်မြောက်ရပြီးသည့်နောက်ရှေလျာသောနောက်ထပ်ကမ္ဘာသမိုင်းမှာဒီအနာဂတ်ဟာတခါမှမပြည့်စုံခဲ့သေးဘူးလို့ကျွန်တော်ရှင်းလင်းပြသစွာခံယူလိုက်ပါတယ်။လူအမျိုးမျိုးတို့သည်ငါဤလူတို့၌ရှိသမျှသောတကောကိုမြင်၍မိမ့်မော့တွေ့ဝေလျက်မိမိတို့နှုတ်ကိုလက်နှင့်ပိတ်၍နားသိမ့်ကြလိမ့်မည်။မွေကဲ့သို့မြေမှုန့်ကိုရက်၍တီကဲ့သို့တွင်းတဲ့ကတုံလှုပ်လျက်ထွက်ကြလိမ့်မည်။ငါတို့ဘုရားသခင်ထာဝရဘုရားကို၎င်းသင်ကို၎င်းကြောက်ရွံ့ကြလိမ့်မည်။လူအမျိုးမျိုးဆိုတဲ့ကဘာတစ်ခုမိသားစုတို့သည်ငါဤလူဣတရေလဤတကိုးကိုမြင်၍မိမ့်မော်တွေ့ဝေရတဲ့အချိန်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုဣတရေလ ဘုရားသခင်ပေးသောကောင်းကြီးများစွာကိုခံယူရတယ်။နလန့်ထူလာတယ်။တိုင်းပြည်တစ်ခုဖြစ်လာတယ်။စစ်ပွဲပေါင်းများစွာကိုအောင်နိုင်တယ်။သိပ္ပံအတတ်ပညာနဲ့တကွစီးပွားရေးလောကမှာပါဥဆောင်မှုအခန်းကဏ္ဍမှာရှိတယ်ဆရာတွေ့ကိုကျွန်တော်တို့ဝန်ခံနိုင်ပါတယ်။ဒါပေမဲ့တကူပြတယ်ဆိုတာကိုတော့ဘယ်နေရာမှမှမတွေ့ရပါဘူး။သူတို့ဟာလူတွေကလူတွေသားချင်းဖြစ်ပါတယ်။ဘုရားသခင်ရွေးကောက်တော်မူလို့သာရွှေငကရောင်နဲ့ပားပြောင်နေရတဲ့လူမျိုးတော်သာဖြစ်ပါတယ်။သူတို့စီကနေတဆင့်တကိုးဆရာဟာလေသူတို့ရဲ့တကိုးအရှင်မဟုတ်နိုင်အဖဖျားသခင်ဤတကိုးသာရှင်ဖြစ်ရလိမ့်မယ်အဲ့ဒီအဆင့်အထိအဖဖျားသခင်ချထားမပေးသေးပါဘူးထာဝရဖျားဤနေရဲ့မှားသားရှင်ကျွန်တော်ပြေဝစုံလင်စွာတွေ့ရလိမ့်မယ်လို့နားလည်နိုင်ပါ रे တနားပင်းမယ်နှစ်မွေကဲ့သို့မြေကိုယက်မယ်သုံးတီကဲ့သို့တုံလှုပ်လျက်မြေထဲကထွက်မယ်အတိတ်ပဲရတော့ခရစ်တော်ဤကြွေးကြော်သောအသံမှတပါသူတို့ဘာမျှမကြားနိုင်တော့ဘူးအပြစ်ဇာတိပဂရိကိုအသီးအသီးဆွတ်လွတ်၍အဖဖျားသခင်ထံတော်သို့စုယုံရောက်ရှိလာကြမှဖြစ်တယ်လို့ဆိုလိုခြင်းဖြစ်ပါ रे ငါတို့ဖျားသခင်နှင့်သင်ကိုကြောက်ရွံ့ကြလိမ့်မည်တဲ့ဒါထူးခြားတဲ့အချက်တစ်ခုပါမိတ်ဆွေအပေါင်းတို့လူသားတို့ရဲ့ဘီဇအသွေးအစားတဲ့မှကြောက်ချင်းသရေဆိုတဲ့စိတ်ဟာပါဝင်လာပါ रे ဟုတ်ပါ रे လူစိတ်ဟာပါဇက်ကလုံကြုံတယ်လို့ဘလောက်ပဲပြောနေနေပြောကွက်ဟာကွက်တကွက်ကွက်ကတော့ရှိစမြဲပဲဖြစ်ပါ रे လူတိုင်းလူတိုင်းမှာဝဲဥတခုခုခြောက်နေတဲ့သဘောမျိုးအတိုင်းပဲပေါ့အဲ့ဒါကြောင့်မို့လို့လဲကျွန်တော်ဖတ်ဖူးတဲ့သင်ခန်းစာတခုခုလဲကျွန်တော်ဟာမိတ်ဆွေတို့ကိုပြီးခဲ့တဲ့သင်ခန်းစာတွေမှာအချိန်ချင်းဖော်ပြပေးခဲ့ပူပါ रे လန်ဒန်မြို့လေကအေယာမလူကြီးလူကောင်းကြီးတယောက်အကြောင်းကိုကျွန်တော်ပြောခဲ့ပူခြင်းဖြစ်ပါ रे ကဘာကျော်ရှာလော့ခ်ဟ ோம் ဆိုတဲ့စုံတော့ဝတ္ထုကြီးတွေကိုရေးသားသူဆရာကြီးဆာအာသာကွန်န်ဒွိုင်းဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့သုတေသနလုပ်တဲ့အနေနဲ့အဲ့ဒီပုဂ္ဂိုလ်ကြီးစီကိုချိမ့်ချောက်စာကြီးရေးပြီးတော့ထည့်လိုက်ပါတယ်တဲ့ခမကြီးလုတ်တာတွေအကုန်ပေါ့ကုန်ပြီသေဖို့သာပြင်းဆိုပြီးတော့ဘာအကြောင်းမှအမှန်မရှိဘဲနဲ့စာရမ်းပြီးထည့်လိုက်ခြင်းဖြစ်ပါတယ်တကယ်တကယ်ကိုဟာထိတ်တန့်အလွှာကလူကြီးတယောက်ပဲကိုရဲ့အချွေအယံအသင်းအပင်းနဲ့ကိုရဲ့အဝန်အဝိုင်းနဲ့ဘာဆိုဘာမှဂရုစိုက်စရာမလိုပါဘူးဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကျော်ကြီးဟာနော်ဘာမှအိန္ဒိယပြည့်စရာမလိုဘူးလို့ထင်စရာရှိနေတဲ့ကြားတဲ့ကတခါတည်းစာလဲဖတ်ပြီးတော့အထုပ်အပိုးကလေးပြင်ပြီးတော့လန်ဒန်မြို့ပြင်ကနေပြီးတော့လန်ဒန်မြို့ကနေပြီးတော့ဘာမပြောညာမပြောဘယ်ဟိုသွားလို့သွားမှမသိဘူးထွက်ပြေးပါလျော်တယ်အဲ့ဒီအကြောင်းကြီးကိုဆာအာသာကိုနန်ဒွိုင်းရဲ့မှတ်တမ်းတွေမှာကျွန်တော်တွေ့ခဲ့ရကြောင်းကိုကျွန်တော်ဖော်ပြပေးခဲ့ပါတယ်မိတ်ဆွေအဲ့ဒီအချက်ဟာလူသားရဲ့ဇာတိပဂရိကြောက်လန့်ခြင်းစိတ်သဘောအဆင့်ကိုကျွန်တော်ဖော်ပြတာပါလူသဘာဝအာနေခြင်းစိတ်တည်းအကြောင်းကိုကျွန်တော်တင်ပြတာပါဒါပေမဲ့အခုမိခါဖော်ပြတာကတော့အဲ့ဒီဇာတိပဂိကြောက်လန့်ခြင်းသဘောမျိုးနဲ့အရှင်မဟုတ်မိခါဖော်ပြလိုက်တဲ့ကြောက်ရွံ့ခြင်းဆရာဟာထာဝရဘုရားနှင့်ထာဝရဘုရား၏လူမျိုးတော်ဣသရီလကိုစိတ်စိတ်မျှော်ကြည့်လျေလောကီအခြားအာယုံများဘာမျှမရှိတော့သည့်ကြောက်ရွံ့ရိုသေခြင်းမြင်ကွင်းပဲဖြစ်ပါလေမိခါအနာဂတ်ကျမ်းအခန်းကြီး9အငယ်၈အပြစ်မှလွတ်တော်မူထသောကြံ့ကျွင်းသောအမွေတော်လူတို့၏လွန်ကျူးခြင်းများကိုသီးခံတော်မူထသောဂယုဏ၌မွေးလျော်သောကြောင့်အစဉ်အမျက်ခက်တော်မမူသောကိုတော်ကဲ့သို့အဘယ်ဖျားရှိပါသနည်း၁အပြစ်မှလွတ်ပိုင်သောဖျားတဲ့၂သူဖြည့်ဆည်းပြီးတော့သူခြံရစ်တဲ့ကြံ့ကျွင်းသောလူတို့၏အပြစ်များကိုသီးခံနိုင်သောဖျားတဲ့၃ကယုဏတရားအလျောက်အစဉ်အမြဲအမြဲထွက်တော်မမူသောဖျားထို့ကြောင့်ကိုတော်ကဲ့သို့အဘယ်မည်သောဖျားရှိပါသနည်းတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အပြစ်လောင်းရိပ်ဤကိုစားပြုရာအေကုတ်ထုနိုင်ငံရဲ့ကျွံဘဝကထွက်မြောက်ချိန်မှာဣသရေလလူမျိုးတော်ရဲ့အမျိုးသမီးကောင်းဆောင်ကြီးဖြစ်သူမိရိယံနဲ့အတူလူမျိုးတော်တို့တည်ဆိုခဲ့တဲ့တံပြိုင်တေးဟာအခုလိုဖြစ်ခဲ့ပါတယ်ထွက်မြောက်ရာကျမ်းအခန်းကြီး15အငယ်17မှာနားဆင်ကြည့်ပါ။အိုးထာဝရဖျား။ဖျားများတို့တွင်အဘယ်မည်သောဖျားသည်ကိုတော်နှင့်တူပါသနည်း။တန်ရှင်းခြင်းအားဖြင့်ဘုန်းကြီးတော်မူထသော။ကြီးမွန်ခြင်းကိုခံစဉ်တွင်ကြောက်မဲ့ဖွယ်ဖြစ်တော်မူထသော။အံ့ဖွယ်သောအမှုတို့ကိုပြုတော်မူသောကိုတော်နှင့်အဘယ်ဖျားတူပါသနည်းတဲ့။နတ်ကိုကွယ်မှုတွေရုတ်ထုဆင်တုအစွဲအလံတွေဝိုင်းဝိုင်းလည်နေခဲ့ပါသောနန်းမြွှန်းယင်ကျေးမှုတို့၏ အချက်အချာအေဂုတုအယက်ဒေသကနတ်တို့ကိုအသက်ရှင်တော်မူသောအဖဖျားသခင်ဟာတမင်ခြေမုံခြင်းအဖြစ်လူသားတို့ကိုအပြစ်နွန်အတွင်းမှထွက်ခွာစေခဲ့တယ်။တရားဟောကြမ်းမှမြင်တွေ့ရတဲ့မှတ်တမ်းတွေအရဆိုလို့ရှိရင်အခုလိုကျွန်တော်တို့ပြန်ပြီးတွေ့နိုင်ပါတယ်။တရားဟောရာကျမ်းအခန်းကြီး33အငယ်26မှ28သင်ကိုပြုစုစေခြင်းဟာဘုံအာနုဘောနှင့်ပြည့်စုံလျက်မိုးကောင်းကင်ကိုစီးတော်မူသောယေရှုယုံအမျိုး၏ဖျားသခင်နှင့်တူသောသူမရှိရှေးဦးစွာသောဖျားသခင်သည်သင်ခိုးလှုံရာဖြစ်၍နေဆသာဝရလက်ယုံတော်ဖြင့်သင်ကိုထောက်မတော်မူ၏ယံသူတို့ကိုသင်ရှိမှနှင်ထုတ်၍သူတို့ကိုဖျက်ဆီးသောအခွင့်ပေးတော်မူမည်တဲ့သောတရှင်မိတ်ဆွေအပေါင်းတို့ခမညာအဘယ်မြည်သောအချာဖျားရှိပါသနည်းဆိုတဲ့မိကွန်းနဲ့အတူများစွာသောခြာနာချက်တွေအဖဖျားသခင်နှင့်သက်ဆိုင်သောဝိသေသလက္ခဏာတွေအကြောင်းကိုကျွန်တော်ဟာအလေးအနက်စဉ်းစားမိပါ रे အဲ့ဒီအထက်ကတချို့ကိုပြန်ပြီးတင်ပြရမယ်ဆိုရင်ကာကြီးအသက်ရှင်တော်မူသောအဖဖျားသခင်သည်ဖန်ဆင်းရှင်ဖြစ်သည်ဆိုရကိုနားလေရမှာဖြစ်သလိုခါကွေထိုအနန္တတကုရှင်ဖျားသခင်သည်သင်ရှင်း၍ဖြောက်မတ်သောဘုရားသခင်ဖြစ်သည်ဂါကြီးဂယုဏတရားနှင့်အညီပြစ်လွတ်ပိုင်ရှင်ဖြစ်သည်ဆိုတဲ့အချက်တွေးကိုကျွန်တော်အနေနဲ့အခိုင်အမာနားလည်ထားဖို့လိုပါ रे ဒီသစ္စာတရားတွေကိုလေကျွန်တော်ရဲ့သင်သိရသောတမန်ကျမ်းအဖွဲ့ဟာကျွန်တော်ရဲ့သင်ခန်းစာတလျှောက်မှာနှုတ်ကပတ်တော်မှာပါရှိသည့်အတိုင်းရိုးရိုးစင်စင်ကလေးဖော်ပြပေးခဲ့ပြီးဖြစ်ပါ रे တရားသုံးခုမြောက်သောဆာလံရဲ့ဤကုန်းပိုင်းတွေမှာဆာလံဆရာဟာအခုလိုဖော်ကျူထားပါတယ်။ထာဝရဘုရားသည်ပလင်တော်ကိုကောင်းကင်ဘုံ၌တည်တော်မူ၍အာနာတော်သည်ခသိန်းသောအရတ်တို့ကိုနှံပြ၏။တကိုးကြည့်၍နှုတ်ကပတ်သောအသံကိုနားထောင်လျက်အမိန်တော်အတိုင်းဆောင်ရွက်သောကောင်းကင်တမန်တော်တို့ထာဝရဘုရားကိုကောင်းချီးပေးကြလော့။အလိုတော်သို့လိုက်သောအမှုတော်တန်းကောင်းကင်ဘိုးကြီးတော်အပေါင်းတို့ထာဝရဘုရားကိုကောင်းချီးပေးကြလော့နိုင်ငံတော်အရရ၌စီရင်ဖန်ဆင်းတော်မူသမျှတို့ထာဝရဘုရားကိုကောင်းချီးပေးကြလော့အိုးငါဝိညာဉ်ထာဝရဘုရားကိုကောင်းချီးပေးလော့တဲ့တခါဆက်ပြီးတော့တရားလေးခုမြောက်သောစာလံရဲ့အစမှကျတော့အခုလိုဖော်ပြထားပြန်ပါလေအိုးငါဝိညာဉ်ထာဝရဘုရားကိုကောင်းချီးပေးလော့အကျွန်ုပ်၏ဘုရားသခင်ထာဝရဘုရားကိုတော်သည်အလွန်ကြီးမြတ်တော်မူ၏ဘုံတကောအာနုဘောနှင့်တစားဆင်တော်မူ၏အဝတ်နှင့်ခြုံတကဲ့သို့အလင်းနှင့်ကိုတော်ကိုခြုံတော်မူထသောမိုးကောင်းကင်ကိုမျက်နှာကျက်ကဲ့သို့ကြက်တော်မူထသောနေတော်မူရာအထက်ခံအမြင့်ကိုရေ၌တည်တော်မူထသောမိုးတင်ယထာကိုစီး၍လေအတောင်တို့ဖြင့်ကြွသွားတော်မူထသောမိမိတမန်တို့ကိုလေကဲ့သို့၎င်းမိမိအစေအပါတို့ကိုမိလျံကဲ့သို့၎င်းဖြစ်စေတော်မူထသောမြေကြီးအမြင့်ကိုကာလအစဉ်အမြဲမရွေ့မလှုပ်စေခြင်းဟာတည်တော်မူသောဖရာပေသည်တဲ့အံ့ဩစရာမကောင်းဘူးလားမိတ်ဆွေအဲ့ဒီလောက်အထိကျွန်တော်လူသားနဲ့ဘာမှမဆိုင်တဲ့ကောင်းကင်ဘုံရှင်အနန္တတကုရှင်အဖဖရာသခင်ဟာဂယုဏတရားနဲ့အညီကျွန်တော်လူသားကိုဖန်ဆင်းတယ်အပြစ်ဒုစရိုက်အနှောင်အတဲကြားတဲ့မှာမလွတ်မကင်းသာအောင်ဖြစ်နေတဲ့ကျွန်တော်လောကရန်လူသားတို့ရဲ့ပြစ်လွတ်ပိုင်ရှင်လေဖြစ်တော်မူတယ်တဲ့ဒီသစ္စာတရားတွေကိုကျွန်တော်ဟာအစဉ်တစိုက်ရင်ဝယ်မှတ်ကြုံရင်းနဲ့အဖဖျားသခင်ထံတော်ဘာသို့တိုးဝင်ချင့်ကပ်နိုင်ဖို့ရန်ကိုကိုကိုပြင်ဆင်ကြပါစို့မိခာအနာဂတိကျမ်းအခန်းကြီး9အငယ်19နဲ့20ကိုတော်သည်အကျွန်ုပ်တို့ကိုတဖန်သနာ၍အကျွန်ုပ်တို့၏ဒုစရိုက်အပြစ်ရှိသမျှတို့ကိုကြော်နင်းတော်မူလိမ့်မည်အကျွန်ုပ်တို့၏အပြစ်အလုံးစုံတို့ကိုနက်နဲသောပင်လေသေးသို့ချပစ်တော်မူလိမ့်မည်ရှိကာလမှာဆက်၍ဘိုးဘီတို့အားကျင်းဆိုတော်မူသည့်အတိုင်းယာကုပ်၌တစ္ဆာဆောင်ခြင်းအာဗြဟံအားဂယုဏကျေးဇူးပြုခြင်းကိုစီရင်တော်မူလိမ့်မည်သောတရှင်မိတ်ဆွေအပေါင်းတို့ခမညာသနာခြင်းဂယုဏတော်ဆရာဟာသူ့ရဲ့ချစ်ချင်းမေတ္တာတော်အားဖြင့်သာပေါ်ထွက်ရခြင်းဖြစ်ပြီးတော့ကျွန်တော်ဘက်မှကောင်းမှုကုသိုလ်တို့လူသားဇာတိပဂရိကလာတဲ့သီလသမာဓိတို့လုံနိုင်လွန်းလို့မဟုတ်ပါဘူးရှိနိုင်လွန်းလို့မဟုတ်ပါဘူးကျွန်တော်ကအပြစ်တွေကိုကိုနီးကိုဟန်ခြေဖြက်ပြစ်နိုင်လို့အရှင်းမဟုတ်ပါဘူးဒါကိုကျွန်တော်သတိပြုမိကြရပါလိမ့်မယ်ဒါကြောင့်မို့လဲတိတုဩဝါဒစာအခန်းကြီး3အတွင်းမှာအခုလိုတမန်တော်ကြီးရှင်ပေါလုဖော်ပြထားခဲ့ပါတယ်ငါတို့ကျင့်သောဖြောက်မခြင်းအကျင့်အဖြစ်မဟုတ်ပဲ မိမိသနာခြင်းဂယုနာတော်နှင့်အညီဒုတိယမွေးခြင်းနှင့်ဆိုင်သောဆေးကြောခြင်းအဖြစ်၎င်းတန်ရှင်သောဝိညာဉ်တော်၏အသစ်ပြုပြင်ခြင်းအဖြစ်၎င်းငါတို့ကိုကယ်တင်တော်မူ၏ငါတို့ကိုကယ်တင်သောအရှင်ယေရှုခရစ်အဖြစ်ငါတို့အပေါ်သို့ထိုဝိညာဉ်တော်ကိုကြွယ်ဝစွာသွန်လောင်းတော်မူ၏အကြောင်းမူကားငါတို့သည်ဖျားသခင်၏ကျေးဇူးတော်အဖြစ်ဖြောင့်မတ်ရာသို့ရောက်၍သာဝရအသက်ကိုမျှော်လင့်သည်နှင့်အညီအမွေခံဖြစ်ကြမည်အကြောင်းကြီးတဲ့အဲ့ဒီလိုပါပဲကျွန်တော်ဖို့နောက်ဆုံးလေ့လာခဲ့ရတဲ့ဩဝါဒစာကြီးဖြစ်တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အတွင်းမှာလေအခုလိုကျွန်တော်တွေ့မြင်ခဲ့ကြပြီးပါပြီဖျားသခင်ဤသားတော်ယေရှုခရစ်အသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏ကိုအပြစ်မရှိဟုငါတို့သည်ဆိုလျင်ကိုလှည့်ပြားကြ၏ငါတို့၌တစ္ဆာတရားမရှိကိုအပြစ်တို့ကိုဖော်ပြတောင်းပန်လျင်ငါတို့အပြစ်များကိုလွတ်၍ဒုစရိုက်ရှိသမျှနှင့်ကင်းစင်စေခြင်းငှာဖျားသခင်သည်တစ္ဆာတရားနှင့်၎င်းဖြောင့်မတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏မှန်ပါ रे မိတ်ဆွေအပေါင်းတို့အတိတ်ကာလပရောဖက်ကြီးမိခါမှတဆင့်လူမျိုးတော်တို့ကြားနာခဲ့ရပါသောအဖဖျားသခင်၏အမျက်တော်ဖျားသခင်၏နှစ်သိမ့်ခြင်းအသံတော်စရက်မတူညီသောဖြစ်ရတုဟာလောကရန်အပြစ်တရား၏အဖို့အခကိုသေခြင်းအဖြစ်ပေးဆပ်နေရပါသောကျွန်တော်ကျမတို့အားလုံးအတွေ့အလွန်အလွန်ခိုင်မာသောဝိညာဉ်သတ္တိတွေကိုဖြစ်ပေါ်စေလိမ့်မယ်အတုမရှိသည့်အနန္တတကုရှင်ဘုရားသခင်ကိုအမြန်ဆုံးကိုးကွယ်ဝတ်ပြုဖို့ယံမှန်ကန်သောအတွေ့အမြင်များဖြစ်ပေါ်စေလိမ့်မယ်လို့ကျွန်တော်ခံယူမိရင်းနဲ့မိခာအနာဂတ်ကျမ်းကိုခွဲခွာလိုက်ပါရစေ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်မှာမိခာနာဂတိကျမ်းကိုလေ့လာပြီးစီးခဲ့ပြီဖြစ်ပါတယ်ဆက်လက်ပြီးဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချမ်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်ကိုလေ့လာတော်မှာဖြစ်တဲ့အတွက်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ဩဝါဒစာဒုတိယဆောင်လေ့လာမှုဏိဒမ်းိုင်းကိုစောင့်မျှော်နားဆင်နိုင်ပါတယ်